စစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရက်ကိုကန့်ကွက်တဲ့အနေနဲ့ဝန်ကြီးဌာနအလိုက်အစိုးရဝန်ထမ်းတွေရုံးမတက်ပဲဆန္ဒပြတာဖေကျိုးနီဝစ်စင်နာစတဲ့ဆန္ဒပြလှုပ်ရှားမှုတွေနေရာတော်များများမှာပေါ်ပေါက်လာနေပါတယ်။ဒီကနေ့မှာပဲရန်ကုန်ပညာရေးတက္ကသိုလ်ကဆရာတွေကလည်းစစ်တပ်ရဲ့အုပ်ချုပ်မှုကိုလက်မခံကြောင်းဖေကျိုးနီဝစ်စင်ဆန္ဒပြခဲ့တဲ့အကြောင်းလှုပ်ရှားမှုမှာပါဝင်သူဆရာတယောက်က VOE ကိုပြောပါတယ
်။ဒီဆေးအုပ်ချုပ်ရေးတရားမဝင်ဆေးအာဏာသိမ်းမှုဒီနေရာပဲဒါတတိယပဲဆေးအာဏာသိမ်းမှုနဲ့ဆိုရင်နိုင်ငံတော်ပုံရံမှုလို့တော့ပြောလို့ရပါတယ်။ဒီအောင်ဆန့်ကျင်တဲ့အနေနဲ့ဒီစေအုပ်ချုပ်ရေးရန်ရဲမှာလဲကျွန်တော်တို့ပင်ရံတစ်ခုခွေးသားစိတ်တစ်ခုနေနဲ့ကျွန်တော်ဆရာဆရာမတွေအသုံးတော်ခံမှာမဟုတ်ဆိုရလဲဒီဒီသဘောတော့ပြတာပ
ါအရသာအစိုးရရဲ့ထိတ်တန်းကောင်းဆောင်တွေကိုဖန်စီပြီးတက်မတော်ကအာဏာသိမ်းလိုက်တဲ့ပေါ်ဆန့်ကျင်ကြောင်းပြသဖို့လှုပ်ရှားမှုတွေကိုကျန်းမာရေးဝန်ထမ်းတွေကစတင်တိုက်တွန်းခဲ့ရာကစစ်ရုံတော်တော်များများကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေလည်းပူးပေါင်းပါဝင်လာနေကြပါတယ်။ဖဲကျူးနီလှုပ်ရှားမှုမှာပါဝင်လာတဲ့ရန်ကုန်တိုင်းအလုံသမားစစ်ရုံကဒေါက်တာတင်မင်းထွန်းကတော့တခြားနိုင်ငံဝန်ထမ်းတွေပါပူးပေါင်းပါဝင်ကြဖို့လည်းတိုက်တွန်းထားပါတယ်
။လှုပ်ရှားစစ်ရုံမှာကျွန်တော်မနီကရက်ဒရီဘွန်ဟိုစားမူဗ်မန့်လုပ်တာပေါ့နော်။အလုံးစုပေါင်းဝန်ထမ်းအင်အား50လောက်ပါကြတယ်။ဆရာဝန်ကြီးတွေရောဟိုအလုံသမားအောက်ခြေရတွေရောဆရာဝန်ကြီးတွေကြီးပေါ့။နောက်ပြီးတော့ဒီနေ့ကတော့ CDC မူဗ်မန့်ကိုဒီနေ့စကြတယ်။ CDC မူဗ်မန့်စတဲ့အခါမှာကျတော့ခဏသူနာဗျူအငယ်ရောလက်ဆောက်ဆရာဝန်အငယ်ရောအကုန်လုံးအလုံးမလာကြတော့ပေါ့။ကျွန်တော်တို့လူကြီးတွေကတော့ဟိုဆေးရုံထိန်းထားပေးတဲ့အနေနဲ့တော့ပဲသွားကြတော့တယ်အခုအလုံးလူကြီးမယ်ဆိုရင်တော့လေဒီတိုက်ပွဲအောင်မြင်မယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်ဝန်ထမ်းတွေလည်းအကုန်လုံးပါလာဖို့လိုမယ်လို့ထင်ပါတယ
်အာနာသိန်းတဲ့လောက်ရက်ကိုစန့်ကြေးချောင်းပြသဖို့တိုက်တွန်းမှုတွေနဲ့အတူတက်ကတော့ကောလိုက်တွေကဆရာဆရာမတွေနဲ့ကျောင်းသားကျောင်းသူတွေကျန်းမာရေးဝန်ထမ်းတွေလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနလောက်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနစတဲ့နိုင်ငံအဝန်းကဝန်ထမ်းတွေကလည်းပါဝင်လာကြပါတယ်ဒီကနေ့ဖဲကျိုးနီလှုပ်ရှားမှုမှာပူပေါင်းပါဝင်ကြတဲ့နေပြည်တော်ကလျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနကအရာရှိဦးအောင်တန်ကလည်းလှုပ်ရှားမှုမှာပါဝင်ရတဲ့အကြောင်းအခုလိုရှင်းပြပါရစေ
။ဆရာပေါ်ထုတ်ရတဲ့အကြောင်းကတော့ဒါကတော့ဟိုပါဘောရှင်းပါတယ်ကျွန်တော်တို့ကပြည်သူနဲ့အတူတရှိပြည်သူနဲ့အတူရှိတယ်လျှက်စစ်နဲ့စွန့်ဝင်လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနဆိုတဲ့ဝန်ကြီးဌာနမှာရှိတဲ့ကျွန်တော်တို့ဝန်ထမ်းတွေရတယ်ပြည်သူနဲ့အတူတရှိပါဆိုတဲ့သဘောလေးပါပဲ။
ရွေးကောက်ပွဲမှာမဲမတမာမှုတွေဖြည့်ရှင်းမှုပြက်ကွက်တဲ့ဆိုတဲ့ဆဆွဲချက်နဲ့တက်မတော်ကအာနာသိမ့်လိုက်တဲ့အပေါ်လက်မခံနိုင်တာကြောင့်ကန့်ကွက်လှုပ်ရှားမှုတွေမှာပါဝင်လာသူတွေလည်းရှိနေပါတယ်။ဖေကျိုးနီလှုပ်ရှားမှုမှာပါဝင်လာတဲ့နေပြည်တော်ကတိုင်းရင်းသားလူမျိုးရေးရာဝန်ကြီးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးတက်လွင်ဦးကတော့ရွေးကောက်ပွဲရလဒ်ကိုဆန့်ကျင်ပြီးတက်မတော်ကအာဏာသိမ်းခဲ့တဲ့လောက်ရက်ကိုကန့်ကွက်ဖို့ပူးပေါင်းပါဝင်လာရတာလို့ပြောပါရစေ
။ကျွန်တော်တို့မျက်မြင်တွေ့ထားရတဲ့အမှန်တရားကရလဒ်ဒီပေါ်မူတည်ပြီးတော့အလုပ်လုပ်တာဖြစ်ပါတယ်။ဒီဆန္ဒကိုထုတ်ဖော်တာဖြစ်ပါတယ်။ကျွန်တော်တို့ဒီလိုလှုပ်လိုက်တော့ကျွန်တော်ဝန်ထမ်းတွေအားလုံးက risk ကိုတော့ရှိပါပြီ။ကျွန်တော်တို့ရဲ့ပြည်သူတွေနဲ့အတူယက်တည်တယ်၊တိုင်းသားတွေနဲ့အတူယက်တည်တယ်၊မှန်တရားဘက်ကယက်တည်တယ်ဆိုတဲ့အားကိုကျွန်တော်အလုပ်တစ်ခုအနေနဲ့ကြားလာပဲဖြစ်ပါတယ်
။ဒီနေ့မှာပဲ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းငြိမ်းချမ်းတဲ့နည်းနဲ့အာဏာဖီဆန်တဲ့လှုပ်ရက်တွေကိုအားပေးကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အာဏာဖီဆန်တဲ့လှုပ်ရက်တွေကြောင့်ဖန်ဆီးအရေးယူခံရတာဝန်ထမ်းအဖြစ်ကထုတ်ပယ်ခံရတာတွေကြုံရရင်လည်းပါတီဝင်တွေကဝန်ဝန်ကူညီရမှာဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။